မြန်မာနိုင်ငံနဲ့အနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမနီပူပြည်နယ်မှာပထမဆုံးအိုမီကရန်ပိုးစတင်တွေ့ရှိခဲ့ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအိန္ဒိယဘက်ကိုတင်းရှောင်နေတဲ့ဒုက္ခသည်တွေအကြားမှာလဲစိုးရိမ်မှုတွေမြင့်တက်နေပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးမှာနားဆင်ကြပါခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်ခုနှစ်ပြည်နယ်အနက်မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့မနီပူရာပြည်နယ်မှာအိုမီကရွန်ကိုဗစ်ကရောဂါပိုးတဲ့အသည့်ပြည်လူနာပထမဆုံးစတင်တွေ့ရှိတယ်လို့အိန္ဒိယနိုင်ငံကဒီလ28ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ကပ်နေတဲ့မနီပူရာပြည်နယ်မှာအိုမီကရွန်အသည့်ပြည်လူနာစတင်တွေ့ရှိတာနဲ့လက်ရှိကူးသပေးနေတဲ့အခြေအနေကိုအင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းက VOA ကိုအခုလိုပြောပြပါတယ
်။48နှစ်ရှိတဲ့ယောက်ျားလေးတန်ဇနီးယားနေပြီးတော့ကယ်ကတာကိုရောက်တာဒီဇင်ဘာ12ရက်နေ့ရောက်အင်ဖာကဒီဇင်ဘာ23ရက်နေ့ရောက်သူ့ဒီဇင်ဘာ20ရက်နေ့မှာဖြစ်တယ်21ရက်နေ့မှာသူက positive ဖြစ်တယ်လို့ပြောတယ်အဲ့အတွက်သူ့အဲ့နေ့မှာပဲ Jawaharlal Nehru Institute of Medical Science ဆိုတဲ့ဒီဥမာသူ့ထားထားတယ် Omicron ဖြစ်တဲ့အတွက်ဒီဟာက Delta နဲ့3လေးစားလောက်ပိုပြီးတော့ကူးစက်မြန်တဲ့ဟာဖြစ်တဲ့အတွက် mask ကိုတတ်ကြဖို့အပြင်သွားရင်ပြန်ပြီးတော့ဒီလိုပြောလာတယ်ကာဖီတွေတော့လုံလိုက်ပြီလို့မပြောသေးဘူ
းမနီပူရာပြည်နယ်ကျန်းမာရေးဌာနကတော့နိုင်ငံသားကနေမနီပူရာကိုပြန်လာသူ480ကိုစောင့်ကြပ်ကြီးစုနေပြီး148ယောက်ကတော့14ရက်ကြာကွာရန်တင်းထားရှိမှုပြီးဆုံးသွားကြောင်းစစ်ဆေးကြည့်ရမှာ negative အဖြစ်ရရှိကြောင်းနဲ့ကြံသူတွေကိုဆက်လက်စောင့်ကြည့်နေကြောင်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February လနောက်ပိုင်းတည်းကထောင်ထဲချီတဲ့မြန်မာနိုင်ငံသားတွေဟာသခိုင်းတိုင်းတမူးမျိုးနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမနီပူရာပြည်နယ်တွေကမိုးရေမြို့အပါအဝင်နေဆက်မြို့တချို့ကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံရောက်ဒုက္ခသည်တွေဟာလက်တလောကျန်းမာရေးစောင့်ရှောက်မှုမပြည့်စုံတဲ့အခြေအနေကြောင့်ကိုမီကရွန်ကိုဗစ်ပိုးကူးစက်မှာကိုအထူးစိုးရိမ်နေကြောင်းမိုးရေမြို့ရောက်ဒုက္ခသည်အမျိုးသမီးတူကအခုလိုပြောပါတယ
်။ဒီဘက်ကတရားမဝင်နဲ့လည်းနေရဆိုတော့လေမတို့ prevention နေနဲ့လုပ်လို့ရတဲ့ဟာဆိုတော့ဘာမှမရှိဘူးတကယ်အဲ့လိုမျိုးပို့တယ်ဆိုတော့အရင်တော့စိုးရင်လာပေါ့တကယ်လို့မပြောကောင်းမစူကောင်းပေါ့ကျမတို့ဒီမိုးလေးနဲ့ဆက်မှရှိပြောင်းနေတဲ့လူတွေသာသာရောက်လာခဲ့လို့ရှင်တော့မရှိနိုင်မကယ်နိုင်ရှင်းမဲ့အခြေအနေဖြစ်နေလို့တော့ညင်နေပေါ့နော်ဒီချိန်မှာပါပောက်ဆက်တော့မှမနေဘူးကိုရုံးကနေရလေဒီဖက်နေတဲ့ဟာကျမရင်းနဲ့ပတ်သက်တဲ့ဟာဆိုလို့ရှင်တော့ဝေးကြည့်ပေါ့နော်
အိန္ဒိယအစိုးရကမြန်မာပြည်ကတင်းရှောင်လာသူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးတာတွေရှိခဲ့ပေမဲ့တချို့ကတကြိမ်သာကာကွယ်ဆေးထိုးနှံထားပြီးကြပါတယ်။မနီပူရာပြည်နယ်တွေကပဲမိုးရေမြို့နဲ့ထိစပ်နေတဲ့တမူးမြို့မှာနေထိုင်သူတူကတော့အင်ဖာမှာအိုမီကရွန်ပိုးတွေ့ရကိုကြားသိရကြောင်းနဲ့တမူးမြို့မှာတော့ထူးခြားတဲ့ကျန်းမာရေးသတိပေးချက်တွေထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်
။အိုမီကရွန်နဲ့ပတ်သက်ပြီးတော့ကာကွယ်ရေးထိစပ်နေတဲ့ဘာမှမကြားဘူး
။တမူးမြို့မှာကျန်းမာရေးဆောင်ရွက်ချက်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့မြို့နယ်အုပ်ချုပ်ရေးရုံးကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူတွေကမအားလက်တာကြောင့်ပြန်လည်ဖြေကြားနိုင်တာမရှိခဲ့ပါဘူး။မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ကိတ်ဖြစ်တဲ့မိုးရေနဲ့တမူးနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုလောလောဆယ်ပြန်မဖွင့်သေးပါဘူး။တရားဝင်နယ်စပ်ဂိတ်တွေပိတ်ထားပေမဲ့တရားမဝင်လမ်းကြောင်းတွေကနေသွားလာတာတွေရှိနေသေးဖြစ်ပါတယ်။ဒီဇင်ဘာ28ရက်နေ့မှာ COVID-19 အသေပြုလူနာ6300ကျော်ရှိပြီး Omicron ပိုးကူးစက်သူကတော့653ရှိကြောင်းအိန္ဒိယနိုင်ငံကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။